ကမဟာမင်းကြီးဇာအီဒ်အယ်ဟူစိန်ရဲ့ပြောဆိုချက်တွေထဲမှာမြမရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေဟာမှန်ကန်တိကျမှုမရှိတဲ့အပြင်မြမနိုင်ငံရဲ့ချုပ်ချာအာဏာကိုလေးစားမှုမရှိကြောင်းပြရာရောက်တယ်လို့မြမအစိုးရဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ပြောကြားလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်လူ့အခွင့်အရေးကောင်စီညီလာခံမှာဇွန်လ19ရက်နေ့ကမြမအစိုးရရဲ့ဂျနီဗာကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်အဖွဲ့တင်ပြဆွေးနွေးသွားတာကိုမတ်အင်ဂျင်နိုင်ငံဆက်ပြီးပြောပြပါမယ်
ဟုတ်ကဲ့ပါရှင်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့လူခွင့်ရေးကိုမြင့်တင်ကာကွယ်ဖို့ဆိုရင်လက်တွေ့အခြေအနေဖြစ်ပျက်ပေါ်မှာရရှိလာတဲ့ခိုင်မာတဲ့သက်တည်အထောက်အထားအချက်လက်တွေကိုအခြေခံပြီးဗမ်းမလိုက်ပဲတမာတမတ်ရှိရှိဓမ္မဒိဋ္ဌံကြကြဖြည့်ရှင်းဆောင်ရွက်တင်ကြောင်းဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာတန်ကိုယ်စားလှယ်ကအခုလိုညီလာခံမှာဝေဖန်ပြောဆိုသွားပါတယ
် We're deeply disturbed by increasing use of unverified informationincluding selective compilation
သူပြောသွားတာကတော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့အစီရင်ခံစာမှာသတင်းအချက်လက်တွေကိုမှန်မှန်စစ်ဆေးထားခြင်းမရှိတဲ့အပြင်အချက်လက်အမြောက်အများဟာလှည့်စားထားသလိုမှန်ကန်မှုမရှိတဲ့အကြောင်းအရာတွေကိုပုံမိုရွေးချယ်ဖော်ပြခဲ့တဲ့အတွက်မြန်မာအစိုးရအနေနဲ့အလွန်ပဲစိတ်အနှောက်ယှက်ဖြစ်ရပါတယ်လို့ပြောသွားတာပါဒါအပြင်ဒီအစီရင်ခံစာဟာလေ့လာစောင့်ကြည့်မှုနဲ့ဝေးကွာနေတဲ့အပြင်ပြင်ဆင်ထားခြင်းမရှိသလိုမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နည်းမြေတည်တဲ့ခိုင်မြဲရေးကိုလေးစားမှုမရှိဘူးဆိုတာပြသနေကြောင်းနဲ့ဒီလိုအစီရင်ခံစာမျိုးလူခွင့်ရေးကောင်စီညီလာခံမှာတင်ပြဖို့မတင်ဘူးလို့မြန်မာတန်ကိုယ်စားလှယ်ကပြောသွားတာပါရခိုင်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးအရေးယူမယ်လို့ပြောနေပေမဲ့ဒီဆောင်ရွက်ချက်တွေအပေါ်ယုံကြည်စိတ်ချရမှုမရှိသေးဘူးလို့ဂျွန်လ18ရက်နေ့ကညီလာခံအဖွဲ့မိန့်ခွန်းပြောကြရမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူစိန်ကဝေဖန်ပြောကြားခဲ့တာပါဒါအပြင်ဒုက္ခသည်တွေနေရက်ပြောင်းရေးမှာလည်းလူခွင့်ရေးစောင့်ကြည့်စစ်ဆေးခွင့်တွေမရှိဘဲမဖြစ်နိုင်ဘူးလို့သူကထောက်ပြခဲ့ပါတယ်မြန်မာကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်ကအခြေအနေတွေဟာခက်ခဲရှုပ်ထွေးပြီးစိန်ခေါ်မှုအများအပြားရှိနေတယ်လို့ဆိုပါရယ်အချုပ်အခြာအာဏာနယ်မြေပိုင်နဲ့ကိစ္စတွေသာမကအကြမ်းဖက်ဝါဒလူခွင့်ရေးရွှေပြောင်းအခြေချနေထိုင်တဲ့ကိစ္စတွေပါဝင်နေတယ်လို့သူကအခုလိုပြောသွားပါရယ
် The security situation in northern Rakhine deteriorated sharply following the attacks on police outposts in Mondor
အစကောရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေဆက်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးအခြေအနေတွေဟာပြင်းရင်ဆိုးရွားလာတယ်လို့ပြောသွားတာပါ AI နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးရဲ့အစီရင်ခံစာအရအစအကြမ်းဖက်အဖွဲ့ဟာဟိန္ဒူ69ယောက်ကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တယ်လို့မြန်မာတန်ကိုယ်စားလှယ်ကပြောပါတယ်ဒီလိုဝန်내ခြေကွဲပွဲရာဖြစ်ရတွေနဲ့အဓိကအကြောင်းရင်းကတော့အကြမ်းဖက်ဝါဒကြောင့်ဖြစ်ပြီးဒီအကြမ်းဖက်ဝါဒကိုဘလို့အခြေအနေမျိုးမှာမှလစ်လျူပြုထားလို့မရဘူးလို့မြန်မာတန်ကိုယ်စားလှယ်ကပြောပါတယ်မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ခဲ့မှုမရှိတဲ့ကြားတွေကလူသားချင်းစာနာမှုကိစ္စရပ်တွေလူခွင့်ရေးချိုးဖောက်မှုတွေဖော်ထုတ်ရမှာကုလသမဂ္ဂဘက်ကတိတိကျကျမှန်မှန်ကန်ကန်ဆောင်ရွက်ခဲ့တာတွေ့ရကြောင်းနယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
် Yeah the United Nations has done exemplary work in Burma under very difficult conditions.My reading of the UN
သူပြောသွားတာကတော့မြန်မာနိုင်ငံမှာကုလသမဂ္ဂအနေနဲ့အလွန်ခက်ခဲတဲ့အခြေအနေတွေအောက်မှာစံနမူနာပြုလောက်အောင်ဆောင်ရွက်ခဲ့ကြောင်းနဲ့သူဖတ်ရတဲ့ကုလသမဂ္ဂအစီရင်ခံစာမှန်သမျှဟာတိကျမှုရှိတယ်လို့မျှတမှုလည်းရှိတဲ့အပြင်အစိုးရအခန်းကဏ္ဍကိုလည်းလေ့လာသုံးသပ်ပြီးတော့ဖော်ပြထားတယ်လို့ Brad Adams ကပြောပါတယ်မြန်မာနိုင်ငံမှာဘာတွေဖြစ်ပျက်နေသလဲဆိုတာကိုဖော်ပြထားတဲ့ကုလသမဂ္ဂအချက်လက်တွေဟာကြိုးကြောင်းစီလျော်မှုရှိတယ်လို့လည်းသူကဆိုပါတယ်ပြဿနာတရက်ကတော့မြန်မာအစိုးရကပူးပေါင်းဆောင်ရွက်ခဲ့မှုမရှိတဲ့အပြင်ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုဝင်ရောက်ခွင့်ပိတ်ပင်ခဲ့ကြောင်းနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟင်းလီကိုလည်းနိုင်ငံတွင်းဝင်ခွင့်မပေးခဲ့တဲ့အပြင်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကငြင်းဆန်ခဲ့တာပဲဖြစ်တယ်လို့ Brad Adams က VOA ကိုပြောသွားပါတယ်။38ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးညီလာခံကိုဇွန်လ18ရက်နေ့ကနေဇူလိုင်လ6ရက်နေ့အထိကျင်းပနေတာဖြစ်ပါတယ်ရှင်။